အစ္စရေးတပ်ဖွဲ့တွေကဂါဇာတောင်ပိုင်းမှာရှိတဲ့ဟားမက်စ်သွေးကြွတွေကိုဒီနေ့မှပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်အရက်သားတွေဘေးကင်းမှုမရှိတာကိုစိုးရိမ်ကြောင်းနိုင်ငံတကာကူညီပေးအဖွဲ့အစည်းတွေကပြောလိုက်ပါတယ်။ဂါဇာကမ်းမြောင်တောင်ပိုင်းကိုအစ္စရေးလေတပ်ကတိုက်ခိုက်နေစဉ်မှာပဲဒုတိယအကြီးဆုံးမြို့ဖြစ်တဲ့ကန်ယန်နစ်မြို့ကိုအစ္စရေးတပ်ဖွဲ့ဝင်တွေနဲ့တင်ကားတွေဝင်ရောက်တိုက်ခိုက်နေတာပါ။ပြီးခဲ့တဲ့ရက်ပိုင်းကတော့အစ္စရေးဘက်ကကန်ယူနစ်မြို့ရဲ့ဒေသခံတွေကိုဘေးလွတ်ရာတင်ဆောင်ကြဖို့တိုက်တွန်းထားပါတယ်။ဒီဒေသမှာရောက်နေတဲ့လူတွေဟာအစောပိုင်းကဂါဇာမြောက်ဘက်ခြမ်းတိုက်ခိုက်မှုတွေကနေထွက်ပြေးလာကြသူတွေလည်းပါဝင်နေပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းမှု Lynn Hastings ကတော့ဂါဇာမှာဘယ်နေရာကမှမလုံခြုံသလိုသွားစရာနေရာလည်းမရှိတော့ဘူးလို့မင်းကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။အခုဆိုရင်ဂါဇာမှာအနည်းဆုံးလူပေါင်း1,590 သေဆုံးခဲ့ပြီးအဲ့ဒီတွေက80ရာခိုင်နှုန်းမှာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ဂါဇာမှာရှိတဲ့ Hamas အဖွဲ့ကကြီးမှုတဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။